Welcome to the Voice of America in Burmese.
Ingla ta ningu nei mne kin pjit ja ba si kamya. VO American tan ye 2022 khu ni mala 20 ye taningu nei mne kin a si se lui ko American pi taung su Washington DC myo daw ga ni dai yai thol lin pe ni ba de. Ta chain ne ma be VOA Facebook sa myan na ga ba yauk tan ne atu dai yai thol lin pe ni ba bi.ကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းသမ္မတကရုရှားနဲ့ငြိမ်းချမ်းရေးတွဲဆုံဆွေးနွေးဖို့တောင်းဆိုလိုက်တဲ့သတင်းဥရောပအရှိတ်ဘက်ကနေတိုးအဖွဲ့အင်အားချဲ့ထွင်လာတာမဟုတ်ဘူးရုရှားတောင်းဆိုထားတာကိုလိုက်လျောတင်တယ်လို့တရုတ်ကပြောလိုက်တဲ့သတင်းရုရှားကယူကရိန်းပေါ်ကျူးကျော်တာကိုအိန္ဒိယကလည်းသဘောထားတုံ့ပြန်ဖို့ဂျပန်ကတိုက်တွန်းလိုက်တဲ့သတင်းစတာတွေတင်ဆက်မှာပါအဲ့ဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုလည်းဆက်လက်တင်ဆက်ပေးမှာပါအဲ့ဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
အဲ့လိုမျိုးလည်းလည်းဒီဖြစ်စီမှာတက်လာတာပေါ့နော်တက်လာတော့ဒီတွေ့တိုက်ပွဲတွေဖြစ်တယ်ဒီတွေ့တိုက်ပွဲတွေဖြစ်တော့အညာဘက်တကောင်မှပြန်လာသွားတယ်ဒီမနေ့မှပြန်ဖြစ်တယ
်ပြင်ပြည်နယ်မှာ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီကတစ်ဖက်တိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ကြရမှာပါအဲ့ဒီနောက်ပြည်ပလေးချောင်းလိုင်းတွေပြန်လည်ဆင်းသက်ခွင့်ပြုမယ်လို့ခွင့်ပြုလိုက်တဲ့သတင်းရုရှားယူကရိန်းစစ်ပွဲကြောင့်ယူကရိန်းပြည်သူတွေစားနပ်ရိက္ခာအခက်အခဲတွေ့နေတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်ဒီမိုကရေစီလို့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းစူးစီးချက်တွေကိုလည်းနားဆင်ကြည့်ရှုကြရမှာပါကဲအခုတော့တနင်္ဂနွေမနေ့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးပါခင်ဗျာ
ယူကရိန်းပိုင်နယ်ထဲအတန်းထက်50လောက်မြန်းနဲ့ hypersonic missile တို့နဲ့ပထမဆုံးအကြိမ်တိုက်ခိုက်ခဲ့ကြောင်းရုရှားကပြောဆိုနေချိန်မှာပဲစနေနေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဗီဒီယိုကွေးထုတ်ပြန်ပြီးရုရှားနဲ့အလုံးစုံပတ်ဝန်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်
။ Сегодня в Москве прозвучало багато слов ЗСКУ
အခုချိန်ဟာဆွေးနွေးပွဲလုပ်ရမယ့်အချိန်ဖြစ်ပါတယ်။ယူကရိန်းရဲ့အချုပ်အခြာနေမြေပိုင်ဆိုင်မှုနဲ့တရားမျှတမှုပြန်ပြီးရအောင်လုပ်ရမယ့်အချိန်ရောက်လာပါပြီ။ဒီလိုမှမဟုတ်ရင်ရုရှားရဲ့ဆုံးရှုံးမှုဟာနောက်မျိုးဆက်ပေါင်းများစွာအထိကိုပြန်ပြီးနလန်မထူနိုင်တဲ့ဆုံးရှုံးမှုမျိုးဖြစ်လာပါလိမ့်မယ်လို့ယူကရိန်းသမ္မတကပြောပါတယ်။နေတို့မဟာမိတ်အဖွဲ့ရဲ့ယူကရိန်းမဝင်ဖို့အတွက်နှစ်ဖက်သဘောတူညီချက်ရကနေလာပြီလို့ယူကရိန်းနဲ့ရုရှားငြိမ်းချမ်းဆွေးနွေးပွဲအတွက်ရုရှားဘက်ကနေဦးဆောင်တဲ့ဗလာဒီမီယာမက်ဒန်စကီကတောက်တာနေပြောကြားခဲ့တဲ့နောက်စနေနေ့မှာယူကရိန်းသမ္မတကနောက်ထပ်ဆွေးနွေးပွဲလုပ်ဖို့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကိုယ်စားလှယ်မိုက်ခဲလိုပိုတိုရက်ကတော့ယူကရိန်းရဲ့ရည်တည်ချက်ဟာပြောင်းလဲမှုမရှိကြောင်းပြောကြားခဲ့တယ်လို့အပြစ်အခတ်ရက်ဆဲဖို့ရုရှားတပ်တွေပြန်ပြီးရုပ်သိမ်းဖို့နဲ့လုံခြုံရေးအတွက်ခိုင်မာတဲ့အာမခံချက်တွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနောက်မြောက်ပိုင်းကမြောက်လက်နက်တုံလုံးရုံရှိတယ်လို့ဆိုတဲ့နေရာကိုပြန်မှတ်ထားပြီး hypersonic missile တို့နဲ့ပထမဆုံးအကြိမ်ဖြစ်နေတိုက်ခတ်ခဲ့တယ်လို့ရုရှားစစ်တပ်အရာရှိတွေကစနေနေ့မှာပြောပါတယ်။အသံထက်ကိုးစားညံနှုံးရှိတယ်လို့ဆိုတဲ့ Kinzhou hypersonic missile တို့ဟာဒုံးခွင်းစနစ်တွေနဲ့ထောက်လှမ်းမရတဲ့ missile တို့အမျိုးအစားဖြစ်ကြောင်း2019မှာသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့တာဖြစ်ပါတယ်။အခုပြစ်လွတ်လိုက်တဲ့ Kinzhou hypersonic missile တို့ဟာ Ivanhoe Frankis data ကဂျာရီဂျင်ယွာကမစ္စိုင်းဒုံးတွေနဲ့လေကြောင်းပစ်လက်နက်တွေထားရာကြီးမားတဲ့မြောက်လက်နက်တုံလောင်ရုံကိုဖျက်ဆီးနိုင်ခဲ့တယ်လို့စနေနေ့မှာရုရှားကာကွယ်ဝင်ကြီးဌာနကကြေညာပါတယ်။တောက်ကြံနေ့ကတိုက်ခတ်မှုနဲ့ပတ်သက်လို့ရုရှားရဲ့အခုလိုပြောဆိုချက်အတွက်တီးခြားအတည်ပြုချက်တော့မရသေးပါဘူး။ယူကရိန်းစစ်တပ်အရာရှိတွေကတော့အခုလို hypersonic missile တွေနဲ့တိုက်ခတ်တာကိုကြည့်ရင်ရုရှားဘက်ကသမျိုးချကြီးစက်တွေနဲ့စစ်ခင်းနေတဲ့မဟာဗျူဟာရည်မှန်းချက်အောင်မြင်မှုရှိတာကိုပြတာရရောက်ကြောင်းပြောပါတယ်။ယူကရိန်းနိုင်ငံသားတွေကြောက်ရွံ့ပြီးပြန်မခုခံတော့အောင်စူးစမ်းတဲ့အနေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုခွဲခြားမှုမရှိတဲ့ဘုံကျဲတိုက်ခိုက်တာတွေအစ်စ်နဲ့လက်နက်တွေပါတုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်တာတွေလုပ်နေတယ်လို့လည်းပြောပါတယ်။နော်ဝေးနိုင်ငံမြောက်ပိုင်းကဝေးလံခေါင်ဖြားဒေသတစ်ခုမှာနေတို့မဟာမိတ်တပ်ဖွဲ့ဦးဆောင်တဲ့စီးရီးလေးကျက်မှုလုပ်နေစဉ်အတွင်း American စစ်လေယာဉ်တစ်စင်းပြတ်ကျပြီးပါလာသူ၄ဦးစလုံးကိဆုံးခဲ့ရတယ်လို့ဒေသခံရဲတွေကစနေနေ့မှာပြောပါတယ်။လိုက်ပါလာသူ၉ဦးစလုံးဟာအမေရိကန်နိုင်ငံသားတွေဖြစ်ကြောင်းရဲကပြောပါတယ်။အခုလိုအမေရိကန်၄ဦးတိဆုံးရမှုအတွက်ဝမ်းနည်းချေခွဲရကြောင်းနော်ဝေးဝန်ကြီးချုပ် Jonas Gahr Støre က Twitter မှာရေးပါတယ်။ပြတ်ကျတဲ့လေယာဉ်ဟာ MV22B Osprey မျိုးစားဖြစ်ပြီး Score response စီးလက်ချက်မှုမှာပါဝင်တဲ့ American Marine တပ်ဖွဲ့ကလေရင်ဖြစ်ပါတယ်။မိုးတီးထန်စွာရွာပြီးလေကင်းတိုက်ခတ်နေတဲ့ဆိုးရတဲ့ရာသီဥတုကြောင့်လေရင်ပြတ်ကျတဲ့နေရာကိုကယ်ဆယ်ရေးဖွဲ့ကရဟန်းရင်ဆင်းလို့မရတဲ့အတွက်ကုန်းချောင်းနဲ့တွားရောက်ခဲ့ရတာပါ။လေရင်ပေါ်ပါလာသူ၄ဦးစလုံးတေဆုံးသွားကြောင်း Northland ရဲကအတည်ပြုကြေညာပါတယ်။မြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရင်ကြောင့်လည်းမြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ရေးဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တိုက်တွန်းလိုက်ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့လဲဂျပန်နဲ့အိန္ဒိယနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြီးစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာရေးအာဆီယံအသင်းရဲ့ဂျူးပန်းမှုတွေကိုအားပေးချောင်းနဲ့အလက်ဆာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုကြောင်းလည်းပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆွန်ကွန်ရှေ့တရင်ပတ်တဲ့မြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေချိန်မှာပဲအခုလိုဂျပန်နဲ့အိန္ဒိယခေါင်းဆောင်တွေရဲ့ပြောကြားချက်ထွက်ပေါ်လာတာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းမှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ခွင့်ရမှာမဟုတ်ကြောင်းစစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဆရာကတင်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့ရည်ရွယ်ပြီးအာဆီယံအထူးကိုယ်စားလှယ်ခန့်အပ်တာအပါအဝင်မြန်မာရေးဖြည့်ရှင်းဖို့အတွက်ဘုံသဘောတူညီချက်တွေချမှတ်ထားပြင်နဲ့လက်တွေအကောင့်ထဲမဖို့နိုင်လည်းဖြစ်နေတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်
ဒီ UI American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6753ညပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505လို့ရနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအတွက်အိန္ဒိယကတုံ့ပြန်ဆောင်ရွက်ဖို့ဂျပန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုပါလက်ရှိကမ္ဘာအခင်အကျင်းရဲ့အခြေခံအုတ်မြစ်ကိုလှုပ်ခါစေခဲ့ကြောင်းနဲ့ဒီကိစ္စအပေါ်ရှင်းရှင်းလင်းလင်းတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီအိုရှိဂီရာကစနေနေ့တုန်းကအိန္ဒိယဝန်ကြီးချုပ်မိုဒီကိုတိုက်တွန်းပြောဆိုခဲ့ပါတယ
်။国際法に基づき紛争の平和的解決を求める必要があること。
米帝大連盟も、特別な民間団体支援だは、困難ないじゃもほぼ。あげぽうむりを内外が憂鬱でね、あに、人間ね、泥乱ね、水濡血侵ぼそうだを、ちのろ文治長の夫、てたぼれしばれと、日本文治長フミオキシダが文治長モディね追送あび、インディア妙道ニューデリーま庭園道にを描述してばれ。အိန္ဒိယနဲ့ဂျပန်ဟာ၄နိုင်ငံပါဝင်တဲ့ Quad လုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့ဝင်တွေဖြစ်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခြင်းကလေးကဂျပန်နိုင်ငံဟာဒါဇင်နဲ့ချီတဲ့ရုရှားလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပိတ်ဆို့အရေးယူတာတွေပြုလုပ်ခဲ့တယ်လို့ယူကရိန်းဒုက္ခသည်တွေကလည်းလက်ခံခဲ့ပါတယ်။ဒါပေမဲ့အိန္ဒိယကတော့ရုရှားရဲ့ကျူးကျော်မှုကိုပြစ်တင်ရှုံချတာမဟုတ်တဲ့တခုတည်းသော Quad အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။လျှောက်ဒီမှာဆင်းလက်နဲ့ပစ္စည်းဝယ်ယူမှုကိုစစ်ကြီးချဖို့စီမံအစ်စ်တွေကိုစနေနေ့တုန်းကပြတ်ထန်းလိုက်ပါတယ်။ဆင်းလက်နဲ့ပစ္စည်းတွေဝယ်ဖို့ကိုစာချုပ်စာတမ်းနဲ့ဝယ်ယူရမှာအရေးအသေးကောင်းမွန်ဖို့နဲ့စစ်တပ်တွေလက်ထက်ကိုသေချာစွာရောက်ရှိဖို့ဒီစီမံတွေကိုပြတ်ထန်းလိုက်တာဖြစ်တယ်လို့တရုတ်အစိုးရပိုင်းဇင်ဝါသတင်းဌာနကကြေညာပါတယ်။တနင်္ဂနွေနေ့မှာစတင်အတက်ဝင်မဲ့စီမံတွေနဲ့ပတ်သက်လို့အသေးစိတ်တော့ဖော်ပြခြင်းမရှိပါဘူး။ဒီစီဇန်ဟာတရုတ်စစ်တပ်ကို2035ခုနှစ်မှာခင်မီတံပရောအဖြစ်ရောက်ရှိဖို့ပြုပြင်တည်ဆောက်ရေးအစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတံပရောကိုကမ္ဘာအဆင့်တံပရောတရားအဖြစ်ဒီရာစုနှစ်အလယ်လောက်မှာရောက်ရှိဖို့မျှော်မှန်းထားပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့အွန်လိုင်းကဆက်သွယ်စကားပြောပြီးနောက်တနေ့မှာပဲစီမံအစ်စ်တွေကြေညာလိုက်တာပါ။တရုတ်သမ္မတနဲ့ဆက်သွယ်စကားပြောစဉ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားကိုကူညီထောက်ပံ့တာတွေမလုပ်ဖို့တတိပေးခဲ့ပါတယ်။ဥရောပအရှေ့ဘက်ခြမ်းကိုအင်အားချက်တင်တာတွေမလုပ်ဖို့နေတိုးအဖွဲ့ကတတိပေးဖို့ရုရှားကတောင်းဆိုတာကိုလိုက်နာတင်တယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယူချန်းကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒါအပြင်ရုရှားကယူကရိန်းကိုစတင်ကျူးကျော်ခြင်းကဆလို့ရုရှားဘော်အနောက်တိုင်းနိုင်ငံတွေကချမှတ်ခဲ့တဲ့ပိတ်ဆို့ရေးယူမှုတွေကိုလည်းဝေဖန်လိုက်ပြီး Ukraine Sibwaye, Zinan Tatanaha, C. A. Kala, a drink corne, a Josiwa, a drink in Afghan San Mujang Pitello, Bill Dudian and Jai Munziga Josuare, Nedoga, Yoba, Shibet Sangu Selet Tetran Lame Suyen, Rashane Pumu Nikalapi, Mizain Dongjiha, Rasha Suya Chesaide, Moscow Mugo, Konamine Shimine, a drink child name of Pitello, Rasha Suya Dika Josu Jeko, တယုတ်ဒုတိယနိုင်ငံသားရဲ့ဝင်ကြီးကထပ်မံပြောဆိုခဲ့ပါတယ်။ဒါအပြင်နျူကလ িয়ার ကိုဗစ်ကြောင့်တည်ဆုံးသူရှိကြောင်းတာဝန်ရှိသူတွေကထုတ်ပြန်ကြေညာပါတယ်။တရုတ်ပြည်ရှေ့မြောက်ပိုင်းဒေသဂျေလင်းမြို့မှာတည်ဆုံးသူ2ဦးရှိခဲ့ပါတယ်။အနောက်တိုင်းနိုင်ငံအတော်များများမှာကိုဗစ်ကူးစက်ခံရမှုတည်ဆုံးမှုရော့ကျလာတာကြောင့်စီကံတင်ကြမှုတွေဖြစ်လျော့ပေးလာနေချိန်မှာတရုတ်ပြည်မှာတော့ကြော်ပြန်ကိုဗစ်လိုင်းကြောင့်စီကံတွေပြန်လည်တင်ကြနေရပါတယ်။ဒီချိန်ထဲမှာပဲဟောင်ကောင်မှာ 106ဦးသေဆုံးခဲ့ပါတယ်။ဥရောပယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကတော့ယူကရိန်းကဖြစ်ပျက်လာတဲ့ဒုက္ခသည်တွေကိုကိုဗစ်ပိုးရှိမရှိစစ်ဆေးဖို့နဲ့ကာကွယ်ဆေးထိုးပေးဖို့ကိုဒုက္ခသည်တွေလက်ခံရေးစခန်းတွေမှာဦးစားပေးလှုပ်ဆောင်ဖို့လက်ခံတဲ့နိုင်ငံတွေကိုတိုက်တွန်းထားပါတယ်။
ဒီ American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့သတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြမှာပါ။ပထမအဦးဆုံးအနေနဲ့ကင်းပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့စပါရစီ။ကင်းပြည်နယ်ကော့ကရိတ်မြို့နယ်မှာမလ18ရက်ညနဲ့19ရက်နေ့တွေမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်အနီးအနားကကျေးရွာပေါင်း10ရွာလောက်ကဒေသခံ1000ကျော်လောက်ဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမတ်လ18ရက်နေ့ညနဲ့မတ်လ19ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကခလာရ68တပ်ရင်းနဲ့ BGF နေကြောင်တပ်တို့ပါဝင်တယ်လို့ကရင်မျိုးသားလူမျိုးရေးတပ် KNL တပ်ရင်း18ပြည်သူ့ကာကွယ်ရေးတပ် PDF ကြားပြူတပ်ရင်းစတဲ့ပူးပေါင်းတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်။
အမလေးညကလေးကစစ်ကောင်စီတပ်ကသူတို့လက်နက်ကြီးနဲ့အရင်ပြစ်တယ်ပြစ်တော့အဲဒီလက်နက်ကြီးနဲ့ကူပြစ်ပြီးမှသူကစစ်ကြောင်းထိုးတာစစ်ကြောင်းထိုးတော့သူတို့ကကော့ကရိတ်အဆက်နာကိုစစ်မျက်နှာသုံးခုဖွင့်တယ်ကျိုင်းစိတ်ကြီးပေါ်ကိုနှစ်ခုဖွင့်တယ်အဲ့ဒါဖွင့်ပြီးမှသူတို့တက်လာတာအဲ့လိုမျိုးလက်နက်ကြီးပြစ်ပြီးမှတက်လာတာပေါ့နော်တက်လာတော့ထိတွေ့တိုက်ပွဲတွေဖြစ်တယ်ထိတွေ့တိုက်ပွဲတွေဖြစ်တော့အညာဘက်တကောင်မှပြန်နာသွားတယ်ဒီမနေ့မှပြန်ဖြစ်တယ်ပြန်လူဘက်ကစစ်ကြောင်းထိုးလာတော့ကျွန်တော်တို့ကဟိုနေရာကြီးကားတဲ့နေရာကြီးကိုတက်လာတော့တိုက်ပွဲဖြစ်ဖြစ်ကြတိုက်ပွဲကညတရလုံးလက်နဲ့ကြည့်နေလက်ပြနေဒီမနေ့ကလည်းဖြစ်တယ်မနေ့ကလည်းဖြစ်တယ်အခလေးက60ကျော်နေဘူးကံကောင်းကနေပြီးတော့သူကလက်နဲ့ကြည့်နေတော့ FG MBL ဘက်ကိုလက်နဲ့ကြည့်နေလက်ပြတယ
်ကော့ကရိတ်မြို့နယ်တွေကကြီးပါရီအနီးမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကိုကြီးပါရီဘော်ကိုလက်နဲ့ကြည့်ကြည့်စမ်းနေပါကြောက်ရောက်တာကြောင့်ပါကော့ကရိတ်မြို့နယ်တွေကအန်ဖကြီးအန်ဖလေးကြီးရွာတွေအပြင်ရွာပေါင်း10ရွာလောက်ကကြီးရွာသားတောင်းကျော်ဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်
အဲကြော်လူရတာသပောင်းကြော်တော့စစ်ပြေးပြန်ဆောင်ရတာပေါ့အများကြော်အောင်ပြန်ရောက်နေပြီအခုတော့စစ်ပြေးပြန်ဆောင်ရတာပေါ့တော့ကြော်သားကြီးပြန်ပြေးကြီးလူသပောင်းကြော်တော့ဟိုအိုးရင်သုတ်ခွာကြီးပြန်ပြေးနေရတာပေါ့အဲအခုလောစဲတော့ဆေးရွာနီးပါးတော့တော့ပြေးနေရတာပေါ့အနီးနားမှာရှိတဲ့ရွာတွေအားလုံးကတော့ပြေးရတာပေါ့ဖြစ်တာကအန်ဖတ်ကြီးအန်ဖတ်လေးပြမိုင်ကုန်းကွန်နွယ်အဲ့နားမှာတဝိုက်မှာဖြစ်တော့အဲ့နီးနားကရွာတွေအားလုံးပတ်ပြေးနေရတယ်ပြန်နေကြတယ်အခုတော့တိုက်ပွဲတကြောပြန်ဖြစ်လာတော့ဒီချိန်မှာပြန်ပြေးရတာပေါ့နော်နောက်ပြီးတော့ဒီကျန်စစ်ကောင်စီတပ်ကဟုတ်ကဲ့ဘလို့ပြောမလဲတီယိုဟာတို့ဥစားတင်ကြောင်းလို့ပါဘာမှဟိုငှဲ့ညာတာမရှိဘူးအကုန်လုံးလက်နဲ့ကြီးနဲ့ရန်နဲ့ပြတော့ကြော်သားလည်းမနေရဘူးအကုန်လုံးပြေးကြတယ်
ဆက်ကောင်စီတက်တီးတုံးရွဲ့တွင်ဆုတ်ခွာပြီးဖို့ကေအန်ယူတက်မှာ၆ကမလ၇ရက်နေ့လုံကတော့သတိပေးစာထုတ်ခဲ့ပြီးတဲ့နောက်ဆုတ်ခွာမှုရှိပဲဆက်ကောင်စီဘက်ကလည်းတက်အင်အားတွေတိုးချဲ့နေရာယူလာတဲ့လို့လည်းကေအန်ယူဘက်ကဆိုပါတယ်လက်ရှိမှာတော့ကရင်ပြည်နယ်အတွင်းကကြာရင်စိတ်ကြီးကော့ကလေးတောင်ကြာရင်လေးကေကော်ဝလီပြားတုံးစုမြောက်ဒီစုကလီနဲ့ အရှာလမ်းမှာမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ကော့ကလေးမြို့နယ်ထဲမှာစစ်ပေးရှောင်တဲ့လူဦးရေသပေါင်းဝန်းကျင်ခန့်ရှိပြီးမြောက်ရီခရိုင်ထဲမှာတော့စစ်ပေးရှောင်သူ၆၀၀၀ကျော်လောက်ဟာတောင်ရင်းမြစ်နီးနဲ့တောတောင်တွေထဲမှာပဲနေထိုင်နေရတာပါလက်ရှိမှာတော့စစ်ပေးရှောင်တွေဟာနေထိုင်စားတောက်ရေးနဲ့ကျန်းမာရေးဆိုင်ရာပြဿနာတွေရင်ဆိုင်နေရတယ်ဆိုပြီးစစ်ပေးရှောင်
ကျွန်တော်ကခီမောင်ဆုံးမြမပြည်နယ်တကိုင်းမြို့နယ်ထဲမှာမတ်လ၁၈ရက်နေ့ညနေ၄:၃၀မိနစ်ခန့်မှာကြီးညာလိုက်တာကြောင့်ခီးသွားလုပ်ငန်းရှင်တွေကြောင့်မျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းကိုဗစ်ကာယောဂါနဲ့ပြီးခဲ့တဲ့နှစ်ထဲဆစ်အာဏာသိမ်းတာကြောင့်နိုင်ငံရေးအကျပ်အတည်းတွေထိခိုက်မှုတွေကြုံတွေ့နေရတဲ့ခီးသွားလုပ်ငန်းပြန်လည်နလန်ထူဖို့ကတော့အချိန်ယူရနိုင်တယ
ကျွန်တော်တို့ခီးသွားကဏ္ဍနဲ့ဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကအခုလိုတင်ပြထားပါတယ်ခင်ဗျာဟုတ်ကဲ့တကြံပြီးမြန်မာနဲ့စံတရက်80စက္ကူမှာအခုလိုပြန်ဖွင့်မယ်ပေါ့မြန်မာနိုင်ငံခီးသွားတဲ့ဥက္ကဋ္ဌဦးနနောက်ဟန်က
ကျွန်တော်တို့ခီးသွားကဏ္ဍနဲ့ကြည့်မယ်ဆိုတော့ဒါအင်မတန်ကောင်းမွန်တဲ့အရွေးတစ်ခုလိုပဲကျွန်တော်ပြောမယ်နည်းနည်းကျတော့ပိတ်ဆို့နေရခါလာကြမှာဒါပ ပုံမှန် commercial flight တွေနဲ့ပြန်သန်းမှုမရှိခဲ့ဘူး relief flight နဲ့ပဲပြန်သန်းတဲ့အထွေချောင်းပြည်တွင်းကခီးသွားတယ်လေပြည်ပကိုထွက်ရတာအခက်အခဲရှိတယ်ပြည်ပခီးသွားတယ်လေပြန်လာဖို့ခက်တယ်ပေါ့နော်ဒါကြောင့်မလို့ဒီမကြာခင်အတွင်းမှာခီးတဲ့တွေပြန်ရလာမယ်ပထမဆုံးဒီ business visa နဲ့ကိုဒီမြန်မာနိုင်ငံထဲမှာခီးပွားရေးလုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီ relief flight မှာလိုက်ပါလာဦးမရဘူးဖြစ်နေတာပေါ့နော်အဲ့ဒီသူတွေအကုန်လုံးဒါပြည်တွင်းကနေပြည်ပကိုဒီစီးပွားရေးကိစ္စနဲ့သွားမဲ့သူတွေလည်းဒီ business traveler တွေပထမဆုံးလာရောက်လေပတ်နိုင်တဲ့အခြေအနေတွေဖြစ်လာမယ်အဲ့ဒီနောက်မှာဒီအပန်းတွေခီးတဲ့နေရာနောက်ပိုင်းကျရင်တော့ဒါထက်လာမှာပေါ့နော
်ဒီပေါ်လုံခြုံရေးကြောင့်အမည်မဖော်လို့တဲ့စီးပွားရေးလိလာသုံးသက်သူတူကတော့
အရင်ကတည်းကဆောင်တော့နိုင်ငံထွက်ဖို့အတွက်တော့ဈေးပိုသက်သာရဲ့ flight နဲ့ထွက်လို့ရတော့မှာပေါ့နော်ဒါပေမဲ့အခုကကိုဗစ်ကာလကြီးဖြစ်နေရဲ့လေကြောင်းလဲနေရတယ်ဟိုတခြားနိုင်ငံမှာဆိုလည်းအများကြီးလျှော့နေရပါတော့เนาะအင်းတော့အများကြီးတော့ဈေးတိုက်မှာမဟုတ်ဘူးတော့ကိုပြေးအချိန်လေးမျိုးကြောင်းလဲဖြစ်နိုင်နေပေါ့နော်နောက်တစ်ခုကကျတော့အာသာချက်ဆိုလို့ရှိရင်ငါအရင်တော့ဆိုရင်အဲကာဆိုပေါ့နော်လေကြောင်းလဲကနေပြီးမှပစ္စည်းအတင်တွင်နေတာမှာ release flight တွေရှိရဆိုတော့ cost တော့များတာပေါ့နော်အဲကိုပြန်ပြီးတော့ဖွင့်မယ်ဆိုရင်တော့ဒီအဲကာကိုများလာနိုင်တယ်ပေါ့နော်များရင်တော့လေ cost များတက်တာပါမှာပေါ့နော်ဒါကတော့စဉ်းစားကြည့်ရပါဒါပေမဲ့ခြားတစ်ဘက်မှာလည်းစဉ်းစားဆိုလို့ရှိရင်လေရင်စီရဈေးရမ်းတက်နေတော့ပေါ့နော်အမ်မရောလာမျိုးလည်းဖြစ်လာနေပြောစီလည်းပုံတက်လာနိုင်တာဖြစ်နိုင်တယ်ပေါ့
အဲ့ဒီတော့အခုလိုလေကြောင်းလိုင်းတွေပြန်ဖွင့်လာပြီးခီးသွားဗီဇာအနေထားပွင့်လာဖို့ကိုမေးရမှာလဲဦးနောင်နောင်ဟန်က
အခုလောလောဆယ်နဲ့ဗီဇာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုညွှန်ကြားချက်ထုတ်ပြန်ရင်မရှိသေးဘူးဗျာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းမကြားခင်မှာထွက်ပေါ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတယ်အခုလောလောဆယ်အားဖြင့်ဆိုရင်တော့ဒီနိုင်ငံတွေကိုဒီဗီဇာလျှောက်ထားမှုတွေရောဗီဇာအွန်ရိုက်ဗယ်တွေရောနောက်တစ်ခါ e-visa တွေရောအကုန်လုံးပိတ်ထားသေးတယ်ဒါပေမဲ့ဒီလေကြောင်းလိုင်းတွေဖွင့်ပြီးတဲ့အပေါ်မှာမှဒီဗီဇာနဲ့ပတ်သက်ပြီးတော့ချေဆုံးမှုတွေထပ်ပြီးတော့ဘယ်နိုင်ငံတွေကတော့ e-visa လျှောက်လို့ရတယ်ဘယ်နိုင်ငံတွေကတော့သက်ဆိုင်ရာတန်ယုံတွေမှာဗီဇာလျှောက်လို့ရတယ်ဆိုတော့ဟာထပ်ပြီးတော့ပေါ်လာပါလိမ့်မယ
်ကိုဗစ်ဖြစ်နှုန်းတင်နှုန်းကျလာတာကြောင့်အခုလိုခီးသွွားလုပ်ငန်းကိုဖြေလျှော့လိုက်ပေမဲ့တခြားကိုဗစ်စီကံဆိုင်ရာစင်ကောင်းမှုတွေဆက်ရှိနေတဲ့အပေါ်မှာလည်းစီပွားရေးလေလာသုံးသက်သူက
လေကြောင်းလိုင်းပြန်ဖွင့်လိုက်ဒါပေမဲ့တော့ quarantine နေရမယ့်ရက်ကမပြောင်းဘူးမပြောင်းလို့ရှိရင်လည်းသူစိတ်ငြိမ်းလို့ရှိမှာမဟုတ်ဘူးပေါ့နော်ဆိုရင်ဥမာ quarantine ကိုဝင်မယ်ဆိုလို့ရှိရင်ကသူကတက်ဆန်ကိုပေါ့နော်တရက်ပဲနေရတော့တယ် covid test ဖြစ်တယ် negative ဆိုရင်တော်လို့ရပြီပေါ့နော်ဆိုတော့တရက်ပဲပေါ့နော်တရက်ပဲဆိုပါပြီးတော့ညတော့ခင်ကဒီအချိန်ကလဲဘူးပတ်ဖို့တရက်ပဲဆိုတာအဆင်ပြေရပေါ့အခုကအဲမလန်ရောက်ဆောင်ဝင်တယ် quarantine အနေရမယ်ပေါ့နော် test ကလည်းချိန်ဆရမယ်အဲဆိုလို့ရှိရင် cost အရင်ရရဲဆိုဒီမှာစိတ်ဝင်စားမှာတော့မဟုတ်ဘူးပေါ့နော်ခီးသွားလုပ်ငန်းတွေတော့အရင်အဆင်ပြေလို့တော့မထင်ဘူးအဲ့ဒါကိုပြင်ရင်တော့ဘယ်လိုမျိုးဖြစ်လာနိုင်လဲတော့မသိဘူးပေါ့နော်အဲ့ဒါဆောင်ကြည့်ရမှာပဲ
ဒါအပြင်မနစ်ကဆေးရနာသိမ်းပြီးနိုင်ငံရေးမတည်ငြိမ်မှုကလည်းစင်ကုန်မှုဖြစ်နေတာကိုဦးနှောင်းဟန်က
2021နဲ့20ကြားထဲမှာတော့ covid ကြောင့်လေပါသလိုဒါနိုင်ငံရေးအမတည်ငြိမ်မှုတွေကြောင့်လည်းဧည့်သည်တွေရဲ့ဒါမလာတာလည်းပါတယ်ပေါ့နော် ဆိုတော့ဒါကြောင့်မလို့အခုပြန်ဖွင့်တယ်ဆိုပေမဲ့လည်းနိုင်ငံရေးတည်ငြိမ်မှုရှိမှသာနိုင်ငံတကာခီးသွားတွေကပြန်လာမယ့်အခြေအနေရှိတယ်ဒါကြောင့်မလို့ဒီအပေါ်မှာအခုလက်ရှိခီးသွားလုပ်ငန်းတွေအခြေအနေကပြင်ဆင်ထားမှုတွေအများကြီးမလုပ်ထားသေးဘူး။ဘာကြောင့်လဲဆိုတော့နိုင်ငံရေးတည်ငြိမ်မှုကုလသမဂ္ဂမရှိသေးဘူးပေါ့နော်။မရှိသေးတဲ့အကြောင်းခီးသွားလုပ်ငန်းကချက်ချင်းကြီးအခုဖွင့်အခုချက်ချင်းဝင်လာနိုင်တဲ့အခြေအနေမျိုးမရှိသေးဘူး
။ဒါကြောင့်ခီးသွားလုပ်ငန်းပုံမှန်ပြန်ဖြစ်နိုင်ဖို့အနည်းဆုံး6လကနေတစ်နှစ်အထိအချိန်ယူရနိုင်တယ်ဒီထက်နိုင်ငံရေးမတည်ငြိမ်မှုပိုပြတ်လာရင်တော့မျှော်လင့်ချက်ပါပြတ်သွားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗ
ျကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်ပါဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကတော့ယူကရိန်းနိုင်ငံကလူသားချင်းစာနာမှုအကြမ်းတဲကြောင်းစားနပ်ရိက္ခာပြက်လက်မှုနဲ့ငတ်မုံခေါင်းပါမှုကိုယူကရိန်းနိုင်ငံမှာအကြီးအကျယ်ကြုံတွေ့ရနိုင်တယ်လို့တကဘာလုံးငတ်မုံခေါင်းပါမှုနဲ့အာဟာရချို့တက်မှုတွေဖြစ်ပေါ်စေနိုင်တဲ့အန္တရာယ်ရှိတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကသတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်လီဇာရှရိုင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါလိမ့်မယ
်ရုရှားကျူးကျော်မှုကြောင့်တန်းနဲ့ကြီးတဲ့ယူကရိန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးဘုံကိုကျင်းနေတဲ့မှာပုံအောင်နေကြရကအစာရေးစာတွေကိုလည်းခက်ခဲရှာဖွေစားတောင်းနေရပါတယ်စစ်ကြောင့်လူပေါင်းများစွာအငတ်ဘေးနဲ့ကြုံနိုင်ပြီးကမ္ဘာစားနပ်ရိက္ခာလုံလောက်မှုကိုလည်းချိန်ချောက်လာနေပါတယ်အထူးသဖြင့်တော့အစာအစာပြတ်လတ်နေတဲ့နေရာတွေအတွက်အဓိကချင်းချောင်းမှုဖြစ်လာနေတယ်လို့ WFP ရဲ့ Ukraine ဆိုင်ရာအရေးပေါ်ကူညီဆောင်ရွက်ရေးအရာရှိ Jacob Karinga ပြောဆိုပါတယ် WFP အနေနဲ့လူသုံးသန်းကိုတလားစာကျွေးဖို့စုဆောင်းပြင်ဆင်ထားတယ်လို့ပိုလန်နိုင်ငံခရာကောင်းမှာရှိတဲ့ WFP ဒေသဆိုင်ရာယောက်ကနေ Jacob Karinga ပြောဆိုပါတယ်
The country's food supply chain is falling apart. Movements of goods has slowed down.
Ukraine အစားအစာတည်ယူဖြန့်ဝေတဲ့စနစ်ဟာတစစီပျက်စီးသွားပါတယ်။ကုန်စည်စည်းစိမ်မှုတွေနှေးကွေးသွားပြီးနီပရိုမရီဥပိုသူမီတို့မျိုးတွေမှာလုံခြုံမှုမရှိတဲ့အတွက်ကုန်တင်ရင်မောင်းသမားတွေဟာလည်းမမောင်းရဲကြတော့ပါဘူး။ WFP အနေနဲ့အဝိုင်းခံနိုင်ရတဲ့မျိုးတွေအနည်းနာမှာအစားအစာတွေအမြောက်အများကြိုတင်စုဆောင်းထားပြီးအကူအညီပေးရေးအဖွဲ့တွေမျိုးအုပ်ချုပ်ရေးဌာနတွေကနေတဆင့်ဖြန့်ဝေပေးသွားနိုင်ဖို့လှုံ့ဆော်နေပါတယ်
။ဖင်လန်နဲ့ကန်ယူဒန်ဒေတာဟာဥရောပရဲ့ပေါင်မုံထွက်ရာဒေတာလို့ကြော်ကြားပါတယ်။ဒီဒေတာဟာအရေးပါတဲ့စိုက်ပျိုးရေးကုန်ထုတ်ဒေတာဖြစ်ပြီးကမ္ဘာဂျုံနဲ့နှံစားသီးနှံပုံသွေးရာအဓိကလမ်းကြောင်းဖြစ်ပါတယ်။ရုရှားကဖင်လန်နဲ့အတွင်းတင်မောအဆင့်300ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။နောက်စားစီဈေးနဲ့စားသောက်ပုံဈေးတွေမြင့်တက်နေတဲ့အတွက်တားနဲ့ကြီးတဲ့ယူကရိန်းပြည်သူတွေအငတ်ဘေးကြုံရနိုင်ပါတယ်။ဒါအပြင်အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကတိုက်နိုင်ငံတွေကိုလည်းအစာအိမ်စာပြတ်လတ်မှုနဲ့ကြုံနိုင်တယ်လို့ WFP ယူကရိန်းဆိုင်ရာတာဝန်ရှိသူ Jacob Karinga ပြောပါတယ်
။ The consequences of the conflict in Ukraine are radiating outwards, triggering a wave of collapse.
ယူကရိန်းပြည်ပကရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ကမ္ဘာလုံးကိုအစာအိမ်စာပြတ်လတ်မှုငတ်မွမှုလိုင်းရပ်ခတ်လာနိုင်ပါတယ်။ရုရှားနဲ့ယူကရိန်းဟာကမ္ဘာဂျုံကုန်သွယ်ရေးရဲ့30ရာခိုင်နှုန်းမှာရှိပါတယ်။အခုတော့အဲ့ဒီဂျုံတင်ပို့မှုကရပ်တန့်နေပါတယ်။ယူကရိန်းဟာကမ္ဘာဂျုံထုတ်လုပ်တင်ပို့မှုပြင်စမမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။ဒါကြောင့်ဒီအကျိုးသက်ရောက်မှုကကြီးမားပါတယ
်။ဥပမာအနေနဲ့အီဂျစ်နိုင်ငံရဲ့ဂျုံ80ရာခိုင်နှုန်းဟာယူကရိန်းကနေတင်သွင်းတာပါ။လစ်ဗနွန်နိုင်ငံရဲ့ဂျုံ90ရာခိုင်နှုန်းဟာယူကရိန်းကလာတာပါ။ဒါအပြင်တူနီးရှား၊အယ်ဂျီးရီးယားယေမန်စတဲ့နိုင်ငံတွေဟာယူကရိန်းရဲ့ဂျုံကိုမိခိုးအားထားနေရတာပါအခုတော့ဒီနိုင်ငံတွေအနေနဲ့ဂျုံကိုအခြားနေရာကနေရှာရပါတော့မယ်ဒါကြောင့်အစားအစာဈေးတွေထပ်တက်အောင်မှာပါလို့ယူကရိန်းဆိုင်ရာ WFP တာဝန်ရှိသူ Jacob Karinga ဆက်လက်ပြောဆိုခဲ့ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဦးတင်ပေါင်းတန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကိုမထုတ်လောက်ခင်မှာပရမဇုံအနေနဲ့ဒုအတန်အစီအစဉ်ကိုကြားမှာဖြစ်ပါတယ်မြန်မာတော်နိုင်ငံတဝန်းကလူခွင့်ရေးချင်းတွေကိုစူးစီးတင်ဆက်ထားပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေအကြောင်းကိုတင်ပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စံ podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် ဒီတစ်ပတ်မှာတော့စစ်တပ်ကိုစန့်ကျင်တာတွေရပ်တန့်ပစ်ဖို့အတွက်စစ်ကြောရေးမှာအမျိုးသားနဲ့အမျိုးသမီးတွေကိုရက်ဆက်ကြမ်းကြုတ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တဲ့နှိမ်လင်းတွေကိုအသုံးပြုပြီးတော့နှိပ်စက်ညှဉ်းပန်းနေပါတယ်။အဲ့လိုနှိပ်စက်ညှဉ်းပန်းမှုတွေဟာစစ်ကြောခံရတဲ့သူတွေကိုရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကာလရှည်ကြာထိခိုက်ပျက်စီးလာစေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Nation Voice ကသတင်းထောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီလစစ်တပ်အာဏာစသိမ်းကလေးကအာဏာရှင်ဆန့်ကျင်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးနှိပ်စက်ညှဉ်းပန်းတာတွေအများအပြားရှိခဲ့ပါတယ်။စစ်တပ်ရဲ့နှိပ်စက်မှုတွေကိုမှတ်တမ်းတင်ထားတဲ့အဖွဲ့အစည်းတွေရဲ့အဆိုအရဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကိုပားရိုက်တာ၊ရင်ဘတ်ကိုကန်တာ၊ပါဇက်ထဲသနတ်ထဲတာ၊စစ်လိမ်မီးနဲ့တို့တာအပြင်ကျောက်ချုံတွေပေါ်မှာဒူးထောက်ခိုင်းပြီးနှိပ်စက်တာတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်သားတွေဟာထိမ့်သိမ်းခံထားရတဲ့အမျိုးသားအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်လိမ်မိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေလည်းပြုလုပ်ကြပါတယ်။ဒို့အတန်နဲ့စကားပြောဖြစ်ခဲ့တဲ့ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ် ABSFU ရဲ့အမည်မဖော်လိုသူပြန်ကြားရေးတာဝန်ခံကတော့ဖန်ဆီးခံရတဲ့ကျောင်းသားတွေဟာအာဏာရှင်လက်ပါစီတွေရဲ့လိမ်မိုင်းဆိုင်ရာညှဉ်းပန်းခံရတယ်လို့ပြောပါတယ်။ဒီလိုညှဉ်းပန်းရမှာအလွန်ဆက်ဆုပ်ွယ်ကောင်းတဲ့နီလန်းကိုလည်းတုံးခဲ့တယ်လို့သူကပြောပါတယ်
။ဒီတော့အိမ်မှာစုံဝလုံးထိုးပြီးတော့စစ်တာမျိုးတွေဟိုအိမ်မှာလင်ကျက်ဖတ်စစ်တာမျိုးတွေပေါ့ရိုင်းလက်ပြီးတော့စစ်တာမျိုးတွေအဲ့ဒါမျိုးတွေကြုံခဲ့ရတယ်လို့သိရတယ
်။ဘာကတာများအဖွဲ့ချုပ်ဟာစစ်အာဏာသိမ်းပြီးနောက်မှာမြို့နယ်လိုက်တပိတ်စစ်ကြောင်းတွေဥဆောင်ထွက်တဲ့အဖွဲ့အစည်းဖြစ်ပြီးမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်အသီးအသီးကကျောင်းသားတမကရရဲ့ပင်မအဖွဲ့အစည်းတကူလည်းဖြစ်ပါတယ်။အဆိုပါအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်တွေအရဒီဇင်ဘာလနဲ့ဖေဖော်ဝါရီလအတွင်းစစ်ကြောရေးနဲ့အကျဉ်းထောင်တွေမှာလိမ်မိုင်းဆိုင်ရာစော်ကားခံရသူတွေဟာအမျိုးသမီးတဦးပါဝင်6ဦးထဲမှနေရှိနေပါတယ်။အဲ့ဒီထဲကကျောင်းသူတဦးဟာစစ်ကြောရေးမှာလိမ်မိုင်းဆိုင်ရာစော်ကားခံရပြီးနမဲဆိုးနဲ့ကြော်ကြားတဲ့မန္တလေးအိုဘိုထောင်ကိုပို့ခံရပြီးနောက်စေဝါကူတာမှုလည်းမရပါဘူး။ကျောင်းသားတွေကိုထိမ့်သိမ်းထားစင်မှာစစ်တပ်ကအခုလိုလိမ်မိုင်းဆိုင်ရာစော်ကားတာနဲ့စစ်ကြောတာကိုဘာကြောင့်လုပ်နေရပါသလဲလို့မေးမြန်းရမှာတော့ ABSFU ရဲ့ပြန်ကြားရေးတာဝန်ခံကနိုင်ငံတွင်းစစ်စန့်ကြီးလှုပ်ရှားမှုမှာအစဉ်အဆက်ပါဝင်တဲ့ကျောင်းသားတွေရဲ့တမိုင်းကြောင်းကိုထောက်ပြပါတယ်
โอเคကျွန်တော်တို့ဟိုဟာចောင်းသားတွေဆိုတာခက်ဆက်ဆက်ပေါ့လေတော့တမိုင်းနဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့ចောင်းသားတွေဟာဟိုဒီတူအကျိုးမူပြီးမျက်နှာမူပြီးတော့ကြည့်ပြီးတော့ကျွန်တော်တို့တိုက်လာတဲ့စေုပ်စုဟိုတိုက်ပြုတ်လာတဲ့ဟိုဟာအဖွဲတစ်ဖွဲ့လည်းဖြစ်တာဆိုတော့ကျွန်တော်တို့ចောင်းသားတွေကိုစေုပ်စုအနေနဲ့ကကြောက်တဲ့ထဲမှာလည်းပါတယ်လို့ဟိုဟာကြောက်တဲ့ထဲမှာပါတော့သူတို့အနေနဲ့ဒီစေုပ်စုကကျွန်တော်တို့ဟိုဘယ်လိုပြောအညှို့တကြီးနဲ့ចောင်းသားတွေကိုဟိုရုပ်မှရက်ဆက်တဲ့အကြံမျိုးတွေနဲ့ဟိုဟုတ်တယ်လို့ပဲကျွန်တော်တို့ထင်တယ်ပေါ့လေ
နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်း AAPP ရဲ့အချက်လက်တွေရတော့အာနာတိန်စာကနေအခုထိကျောင်းသားတစ်ထောင်ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကပြန်လွတ်လာတာတော့တောင်းမရှိသေးပါဘူးဖမ်းဆီးခံခဲ့ရတဲ့တချို့ကျောင်းသားတွေဟာစစ်ကြောရေးမှာလာပေါင်းများစွာနှိပ်စက်ခံခဲ့ရပါတယ်အကျဉ်းစခန်းစစ်ကြောရေးတွေမှာလူမဆန်စွာနှိပ်စက်မှုတွေဟာအခုမှမဟုတ်ပဲကိစ္စဆက်ဆက်အာနာရှင်တွေလက်ထံမှာကျူးလွန်ခဲ့ကြတာဖြစ်တယ်လို့စစ်တပ်ကအလို့ရှိနေလို့အမည်မဖော်လိုတဲ့မန္တလေးကနိုင်ငံရေးတက်ကြွလှုပ်ရှားသူတူကဆိုပါတယ်မြန်မာစစ်တပ်ဟာပြည်သူတွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားတာတွေကိုနှစ်ပေါင်းများစွာလှုပ်ခဲ့တာဖြစ်ပါတယ်ဒီနီလန်ကိုတိုင်းရင်းသားလူနည်းစုတွေအပေါ်စစ်ပွဲနဲ့ဖိနှိပ်မှုလက်နက်တစ်ခုအဖြစ်စစ်တပ်ကအသုံးပြုခဲ့တယ်လို့အမျိုးသမီးများအဖွဲ့ချုပ်က2014ခုနှစ်တုန်းကထုတ်ပြန်ထားပါတယ်အဲ့ထုတ်ပြန်ချက်မှာစစ်တပ်အနေနဲ့လိမ်မိုင်းဆိုင်ရာရာဇဝတ်မှုများကိုလည်းကျူးလွန်နေဆဲဖြစ်ပါတယ်။စစ်ပွဲနဲ့တိုင်းရင်းသားများကိုဖိနှိပ်ရမှာအဓမ္မပြုကျင့်မှုကိုလက်နက်တစ်ခုအနေနဲ့သုံးဆွဲနေဆဲဖြစ်ပြီးအမှုခင်းတွေလည်းစစ်တပ်ထိုးစစ်များနဲ့အတူများပြားလျက်ရှိပါတယ်။တဘာဝပြန်စတာများကိုထိန်းချုပ်ရေးပေါ်အခြေခံသည့်ကျူးလွန်ချိုးဖောက်မှုများလည်းရှိနေတယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာလဲမြန်မာစစ်သားတွေဟာအမျိုးသမီးမိန်းကလေးယောက်ျားလေး အမျိုးသားနဲ့လိန်ပြောင်းလဲထားသူတွေကိုမရင်းကျင်တာအုပ်စုဖွဲ့မရင်းကျင်တာနဲ့အကျန်းဖက်ဖျားပေးပြီးလိန်စော်ကားတာတွေကိုအမြဲတမ်းရည်ရွယ်ချက်ရှိရှိအစီအစဉ်ချပြီးကျူးလွန်တာတွေ့ရှိတယ်လို့ဖော်ပြထားပါတယ်စစ်တပ်ရဲ့ဒီလိန်ပိုင်းဆိုင်ရာအကျန်းဖက်မှုတွေဟာပြည်သူတွေကိုချိန်ချောက်ဖို့အကျန်းဖက်ဖို့နဲ့ထိခိုက်စေဖို့တမင်တသက်ရည်ရွယ်ချက်ရှိရှိအစီအစဉ်ဆွဲပြီးလုပ်ခဲ့တာလို့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကကောက်ချက်ချပါတယ်ဒီနီလန်းကိုအာနာသိမ့်ပြီးနောက်ပိုင်းမှာလည်းဆက်သုံးလာပြီးဖမ်းဆီးခံရသူတွေဟာစစ်ကြောရေးမှနှိပ်စက်ခံရပြီးအသက်ခံနေကြရပါတယ်စစ်ကြောရေးမှနှိပ်စက်တာအပြင်တပ်ပစ်တာမျိုးတွေလည်းရှိခဲ့တဲ့အတွက်လိမ်ပိုင်းဆိုင်ရာစော်ကားတာညှဉ်းပန်းတာတွေအတွက်စကလုံးတော်ရှာလို့မရဘူးလို့သူကဆက်ပြောပါတယ
်နှိပ်စက်မှုကတော့အမျိုးမျိုးသူတို့လုံမှာပဲဟိုနောက်တစ်ခုကဘယ်လိုသူတို့လိုချင်တဲ့အဖြေပေါ့နော်ဟိုကြည့်နေတဲ့ကိစ္စဟုတ်ချင်မှလည်းဟုတ်ချင်လည်းဟုတ်ပြန်မဟုတ်ချင်လည်းမဟုတ်ဘူးပေါ့နော်အဲ့ပေါ်မှာသူတို့လိုချင်တဲ့အဖြေရဖို့အတွက်ကိုပြန်ပြောနီးပေါင်းစုံနဲ့နှိပ်စက်တာဗျာအဲ့တော့နီးပေါင်းစုံနဲ့နှိပ်စက်တဲ့အခါကျတော့ခံနေရတဲ့နော်ဖန်ခံနေရတဲ့သူကနောက်ဆုံးမဟုတ်တယ်နောက်ဆုံးကောင်းကျင်ပေးလိုက်ရတာပဲအဲ့တော့သူတို့လိုချင်တဲ့အဖြေရဖို့အတွက်ကတော့ဘာမှသူတို့ကကြည့်နေမှာမဟုတ်ဘူးဟုတ်လားအဆက်တူတဲ့လုံရင်လုံမှာပဲဟုတ်လားစောဦးလေးလုံရင်လုံမှာပဲအဲ့ဒါအရှိယောက်ျားတစ်စားလည်းသူတို့နှိမ့်ဆက်ချင်နှိမ့်ဆက်ပါပုံစံအမျိုးမျိုးနဲ့နှိမ့်ဆက်သူတို့လူချင်းနဲ့အဖြေရဖို့တော့သူတို့ကတော့ပုံစံမျိုးစုံနဲ့တော့နှိမ့်ဆက်မှာအဲ့ဒါတော့ကျင်းနေတာခင်ဗ
ျဖန်းခံရသူတွေဟာလိမ်မိုင်းဆန်ရနှိမ့်ဆက်ညှင်းမှန်းခံရတာကြောင့်တန်ရပြင်းထန်ပြီးအချိန်ကြာကြီးခံစားကြရပါတယ်အဲ့ဒီတည်းမှာစောဦးလေးကိုဝလုံးထိုးသွင်းခံရသူတူလည်းပါဝင်ပြီးမိသားစုထံဆေးမာတဲ့ဆေးစာရွက်ဟာလည်းလူမှုကွန်ရက်ပေါ်ပြန့်နှံ့ခဲ့ပါတယ်အဲ့ဒီအွန်လိုင်းမှာတွေ့တဲ့ဆေးစာရပြင်းထန်တံရကိုကုသပေးတဲ့ဆေးမျိုးကိုမှားတာဖြစ်တယ်လို့မန္တလေးမြို့က CDM ဆရာဝန်တဦးကပြောပါတယ်
။ဒီလိုဆေးမျိုးတည်စားဆိုးဝါကိုဒီလိုမျိုးပေါ်တော့ညှင်းပန်းနေချက်ခံထားလို့လည်းရှင်းရက်လေရောပြင်းဖြစ်လာလို့တွေးချွတ်လို့တောက်တာလည်းဖြစ်နေတယ်လို့လေကောင်းမရှိနိုင်နဲ့လေ။ဒီလိုမျိုးညှင်းပန်းနေချက်ခံရလို့ပဲအရှင်းလက်ပြောရမယ်ကဒီဆိုးဝါကိုပုံမှန်မဟုတ်တဲ့အရာရင်းနဲ့ထိုးသွင်းခံထားလို့လည်းဒီဆေးမျိုးကိုမှားတာလို့လည်းဖြစ်နေတယ်။နောက်တစ်ခုကစုပ်ပြေးတယ်ရရသွားမယ်လို့ပဲယူဆရမယ်။ဒါကြောင့်ဆေးစာရမြင်လို့ပဲကျွန်တော်ကကြည့်လိုက်တာပေါ့။သူဟာဥတ္တစီတမျိုးထပ်မှန်လာတယ်။အနာဖိသိမှုတွေသေးလေးမှုတွေစီတမျိုးထပ်မှန်လာတယ်။အဲဒီအတွက်ကြောင့်မို့ဆေးဟိုပေါ့နော်။ဟိုကျွန်တော်အမြင်နဲ့တစ်ဖက်တည်းအမြင်နဲ့ပဲကျွန်တော်ပြောရမယ်ဆိုရင်တော့ဒီကဘောဟာသူဟာဆိုးဝါးမှာတော့ဒီဒီကဘောဟိုခံစားမှုတစ်ခုခုခံစားခံရတာဉာဏ်မလေးချက်ခံရတာမျိုးရှိနေရှိနေ
စစ်ကြောရေးမှာခန္ဓာကိုယ်ထိပါးနှိပ်စက်တာအပြင်ဘာမှမထိမတို့ပဲအမောင်တိုက်တဲ့ထားတာမျိုးကဆလို့လူတယောက်ရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကိုပြိုလဲအောင်နှိပ်စက်ကြတာဖြစ်ပြီးရေရှည်မှာခန္ဓာကိုယ်ပိုင်းဆိုင်ရာကျန်းမာရေးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာမယ်လို့လည်း CDM ဆရာဝန်ကဆက်ပြောပါတယ
်အပြင်မှာဘယ်လောက်ထိကျန်းမာတယ်လဲပြောပြပေါ်တော့ဒီလိုအခြေအနေမျိုးကြုံရတဲ့လူတွေဟာဒါတော့ကတော်တော်လုံးအိမ်မေးရဒါဟာအမျိုးသားမှမဖြစ်တာမဟုတ်မိသားစုမှလည်းဖြစ်တယ
်ပြည်ရင်းပြည်ပါကဥပဒေဆိုင်ရာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်ဒီမိုကရေစီရေးထောက်ခံအားပေးသူများအနေနဲ့ဒီလိုကိစ္စတွေပေါ့ရင်းငုံနှုတ်ပိန်မနေပဲကူညီဆောင်ရွက်ကြဖို့နဲ့နှိပ်စက်ခံရပြီးတရားရသူတွေအတွက်စေကူတာခွင့်ရရှိရေးကိုပါကူညီဆောင်ရွက်ပေးကြဖို့ဘာကတာများအဖွဲ့ချုပ်ကဖေဖော်ဝါရီလ19ရက်မှာထုတ်ပြန်ခဲ့ပါတယ်ဒီလိုဖြစ်ရဆိုးတွေကြုံတွေ့ခဲ့ရတဲ့ចောင်းသားတွေဟာကြောညံ့သွားကြမှာမဟုတ်ပဲဆရာနာရှင်ကိုရရည်နည်းနဲ့စန့်ကျင်နေဦးမှာဖြစ်ပြီးနိုင်ငံမှာဒီမိုကရေစီပြန်လည်ရှင်သန်လာဖို့အကြိုးပမ်းနေဦးမှာဖြစ်ပါတယ်ဒီအကြောင်းကိုဘဂတာအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ်ရှင
်ကျွန်တော်တို့ចောင်းသားပြည်သူတွေပေါ့လေចောင်းသားပြည်သူတွေဒီလောက်ရဲဆက်ဆက်ရုံမာနေရဲ့ရုံမာနှိမ့်ဆက်ခံထားရတဲ့အချိန်မှာနိုင်ငံတကာအနေနဲ့တော့ဟိုအကျဉ်းဌာနမှာဖြစ်စေလူခွင့်ချိုးပေါက်နေတဲ့အရာတွေကိုဖြစ်စေအနေချင်းတော့သူတို့အနေနဲ့ကုညီနိုင်မယ်ကုညီပေးဖို့ပဲတောင်းဆိုချင်တယ်ပေါ့လေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့် memory ကိုထည့်သွင်းအသုံးပြုထားခြင်းမရှိပါဘူးဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်နိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ခင်း Radio အစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါကြည့်ကြည့်ရှုနိုင်အောင်တင်ဆက်ပေးနေပါတယ်ခင်ဗျာ။
ဗီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ VOA American တိုင်းရဲ့မနက်ပိုင်းအတန်လွင်အစီအစဉ်တွေကိုလိုင်းတိုမီတာ32နဲ့49လောက်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီမိုကရေစီတိုက်ပွဲမှာအကြမ်းမဖက်လှုပ်ရှားမှုနဲ့သွားမလားလက်နက်ကင်လှုပ်ရှားမှုနဲ့သွားမလားဆိုတာအရေးပါတဲ့မေးခွန်းတစ်ခုဖြစ်ပါတယ်နိုင်ငံတွေမှာဒီလှုပ်ရှားမှုတရားရကိုရွေးချယ်ခဲ့ကြတာပါဒါမှမဟုတ်သူ့အချိန်နဲ့သူကျင့်သုံးခဲ့ကြရတာပါအဲ့ဒီလိုမှမဟုတ်ရင်ပေါင်းဆက်ပြီးတော့လဲကျင့်သုံးခဲ့ကြရတာဖြစ်ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဒီလှုပ်ရှားမှုနှစ်ရက်အကြောင်းကိုပြည်ပကနဲ့ငြိမ်းချမ်းရေးဘာသာရပ်နဲ့မဟာပွဲယူဖို့ကြိုးစားနေတဲ့ကိုအောင်ကိုကိုနဲ့ဦးတင်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုအောင်ကိုကိုဖြစ်ပါတယ်။ကိုအောင်ကိုကိုဟာအမေရိကန်နိုင်ငံမဆာချူးဆက်စ်ပြည်နယ်မှာရှိတဲ့ Brandeis University မှာပဋိပက္ခနေလာအရေးနဲ့ငင်းချမှုတိဆောင်ရေးအကြောင်းကိုလေ့လာနေတဲ့မဟာဘွဲ့အကြောင်းသားတစ်ယောက်ဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုတွေမှာအနာရှင်စနစ်ကိုစတင်တဲ့အခါမှာအနုနီးကောအကြမ်းနီးကောအသုံးပြုကြတာကိုနိုင်ငံတွေမှာတွေ့ရပါတယ်။အဲ့ဒီအနုနီးအကြမ်းမဖက်လှုပ်ရှားမှုဒါမှမဟုတ်ကျန်းကြီးလို့ပြောတဲ့လက်နက်ကိုင်လှုပ်ရှားမှုအဲဒီလိုနီလန်းတွေကိုနိုင်ငံတွေကဘယ်လိုများအသုံးပြုသွားတတ်ကြတယ်။ဘာဒီနဲ့ချိန်ချိုးပြီးဒီလိုဆုတ်ဖြတ်ခဲ့ကြတာလဲ။ဘလောက်တိုင်းလာထိအောင်မြင်မှုရှိတယ်မအောင်မြင်မှုရှိတယ်အစရှိတဲ့ကိစ္စတွေကဒီမိုကရေစီလှုပ်ရှားမှုတစ်ခုမှလည်းအရေးကြီးတဲ့အကြောင်းအရာဖြစ်ပါတယ်။ဆိုတော့ကွန်ဟွေကွန်ကောမြန်မာပြည်မှာလည်း NGO လုံငန်းတွေကိုတော်တော်လုပ်ခဲ့တယ်ပေါ့နော်။ဒါကြောင့်မြန်မာပြည်မှာလုပ်ခဲ့တဲ့အတွေ့အကြုံနဲ့အခု Brandeis တက္ကသိုလ်မှာလာပြီးလေ့လာတဲ့အခါမှာဘာတွေကိုသင်ရရှိလဲ
။ဟုတ်ကဲ့ဆရာ။မြန်မာပြည်မှာကကျွန်တော်တို့ငင်းရည်တိဆောက်မှုကိစ္စတွေလူနည်းစုကိစ္စတွေပါကျွန်တော်တို့ပေါ်ဝင်ပတ်သက်တဲ့အခါကျတော့ကျွန်တော်တို့မှာကသင်တဲ့အတူစာလေးကိုကျွန်တော်တို့ရသလောက်လေးရှာကြံပြီးတော့တက်ပြီးတော့ကျွန်တော်တို့လုပ်ရတာပေါ့။ဆိုတော့ကျွန်တော်တို့မှာသတင်းတကျလေ့လာနိုင်တဲ့အခွင့်အလမ်းကမရှိဘူး။လုံရင်းကရင်အတွက်ကြောင့်အတိတ်တရားနေပြီးခုပေါ်တော့ကိုကျွန်တော်တို့ကဒီလမ်းလုံရင်းနဲ့ပဲကျွန်တော်တို့ရဲ့အလုပ်တွေကိုကျွန်တော်တို့လုပ်ရတာ။ဆိုတော့ဒါကြောင့်ဒီမှာကျွန်တော်လာတက်တဲ့ခါကျတော့ဒီငင်းရမှုပြဿနာကြီးဖြစ်စေတဲ့ပဋိပက္ခကိုဘယ်လိုကြည့်ရသလဲဆိုတော့ကျွန်တော်တို့ကစနစ်တကျပို့ပြီးတော့လေ့လာမယ်ရ။ဒီမှာကတော့ကျွန်တော်ပို့ပြီးတော့အချိန်ပေးပြီးတော့စနစ်တကျလေ့လာတဲ့နိုင်တဲ့အခွင့်အရေးရတယ်လို့ပဲကျွန်တော်ဟိုပြောလို့ရပါတယ်။ဟုတ်က
ဲ့။အဲ့လိုလေ့လာတဲ့အခါမှာအကြမ်းမဖက်လှုပ်ရှားမှုနဲ့လက်နက်ကိုင်လှုပ်ရှားမှုအကြောင်းတနည်းပြောလို့ရှိရင်လည်းအလွယ်ကျွန်တော်တို့လူတည်များလာလို့ပြောရင်အနုနီးနဲ့အချမ်းအနုနီးရဲ့သဘောတဘာဝလေးကဘယ်လိုရှိလဲ
ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းလို့ပြောရမှာပေါ့ဆရာမျိုးစုံနီးတွေနဲ့လှုပ်တဲ့နီးလန်းတွေကိုကျွန်တော်တို့နိုင်ငံတကာကောဒီပညာရေးပိုင်းဆိုင်ရာကောအားလုံးကနေပြီးတော့ကျွန်တော်တို့ကပူပြီးတော့အားပေးအားမြောက်ပြုလာတာမျိုးကိုကျွန်တော်တို့တွေ့ရတာပေါ့နော်အနုနီးနဲ့ကိုလိုချင်တာကိုတောင်းဆိုတဲ့ဟာကရလို့ရှိရင်တော့အကောင်းဆုံးပေါ့အလူလေးမမရမှတခြားလေးတွေကိုကျွန်တော်တို့ကစေစားတင်နေဆိုတဲ့အာမျိုးပေါ့ဒါဒုတိယကမ္ဘာလေးရှေ့ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုလိုချင်တာရဖို့အတွက်ဒီလူတို့ကအကျန်းလေးကိုပဲတုံးတာတွေကများတာပေါ့နော်အတန်းလေးကိုတုံးတာများတယ်နောက်ပိုင်းဆိုတော့ကျွန်တော်တို့ကဒီလူလေးကိုပို့ပြီးတော့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းပို့ပြီးပြောတာကြတယ်ဆိုဥမာအဖြစ်ကျွန်တော်တို့ နိုင်ငံတကာအဖွဲ့အစည်းနိုင်ငံတကာမှာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စင်တဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့အဖွဲ့အစည်းကဘယ်အဖွဲ့အစည်းမှကျွန်တော်တို့ကအကြံဉာဏ်သုံးပါအကြံဉာဏ်ကောင်းတယ်ဆိုတာမျိုးတော့မပြောကြဘူးပေါ့ဆိုတော့အလူလီကလူတဲ့အထိကိုက်တည်ဆောက်မဲမဲသူတို့တနာတွေကပြောတဲ့အခါမှာအလူလီကဘာလို့အောင်မြင်တယ်လဲဆိုတဲ့အခါမှာနှစ်ခုရှိတယ်ပေါ့နော်တစ်ခုကဘာလဲဆိုလ ကျွန်တော်တို့အားလုံးကတော့လက်နက်ကိုင်ပြီးတော့ဒီတော်လိုင်းလှုပ်ဖို့ဆိုလို့ရှိရင်မဖြစ်နိုင်ဘူးပေါ့ဆိုတော့အနုနည်းကလူတွေကပို့ပြီးတော့ဟိုပါဝင်လာလို့လို့ရတယ်နောက်တစ်ခုကဒီရေးမာလည်းပဲအနုနည်းနဲ့လုပ်နေဆိုလို့ရှိရင်ပို့ပြီးတော့ဒီ ဒီလှုပ်ရှားမှုကိုကျွန်တော်တို့ကဒီအာနာရှင်နေနေနဲ့ဒီအလွဲတစ်ခုကျွန်တော်တို့ကဒီနှိမ်နှင်းဖို့အတွက်ပြဿနာရှိတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့အနုနည်းနဲ့လုပ်နေတဲ့ဒီလှုပ်ရှားမှုကိုကျွန်တော်တို့ကဒီအာနာရှင်နေနေနဲ့ဒီအလွဲတစ်ခုကျွန်တော်တို့ကဒီနှိမ်နှင်းဖို့အတွက်ပြဿနာရှိတယ်ပေါ့ ပို့ပြီးတော့အကွဲပြည့်ကိုဖြစ်လာမယ်ပို့ပြီးတော့ဒီလှုပ်ရှားမှုကပို့ပြီးတော့ထိရောက်နိုင်တယ်ပေါ့နော်ဒီယူဆချက်နှစ်ခုနဲ့ကျွန်တော်တို့ကဒီအလူမျိုးကိုရွေးကြတယ်လို့ကျွန်တော်တို့ကဒီသုတေသနတချို့မှာပြောပါတယ်ခင်ဗျအဓိကကတော့ပြည်ရင်းပြည်ပဒီနိုင်ငံတကာဖွဲ့စည်းတွေအားလုံးကအကယ်ဒမီဒီလက်တော်များလည်းနောက်ပိုင်းမှာကျွန်တော်တို့အလူမျိုးကိုပို့ပြီးတော့ဇောင်းပေးလေ့လာပြီးပို့ပြီးတော့မြင့်တ
ဒီလိုဒီဘက်ခင်မှာခေါင်းဆောင်ပြောက်လို့ပြောလို့ရပါတယ်ဒါပေမဲ့တစ်ခါတလေမှာကြတော့လေပြည်သူလူထုကအမှုနည်းကိုသုံးလာတော့မရတော့ဘူးဆိုတော့အခြေအနေတစ်ခုအထိလဲရောက်သွားကြတာနိုင်ငံဒီမှာတွေ့ရတယ်အဲ့ဒီလိုခါမျိုးတွေမှာအကျန်းကြီးရဲ့သဘောသဘာဝကိုပြောင်းသွားကြတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လေလူနည်းလူတိုင်းသာဖြစ်တဲ့ကရင်အစပြီးတော့လက်နက်ကိုင်ပုံစံငယ်တဲ့ပြီးတော့တခင်ဆိုလို ါဒီအတနက်ကရင်တော်တော်ရေးနှစ်ပတ်လည်နေဦးရောက်မှာပေါ့နော်လက်နက်ကရင်လှုပ်ရှားမှုပါကြီးထွားလာခဲ့ကြတယ်မကရိတ်ခေတ်ကာလမှာဆိုလို့ရှိရင်နော်လက်နက်ကရင်လှုပ်ရှားမှုကလွဲပြီးတခြားနီးလန်းနဲ့လုံးလုံးမရဘူးလို့ယုံကြည်ကြတဲ့လူတွေအများကြီးကိုကျွန်တော်တို့တွေ့ရဆိုတော့လက်နက်ကရင်လှုပ်ရှားမှုပြောတဲ့အကျန်းကြီးပေါ့နော်ကျန်းကြီးရဲ့သဘောတဘာဝကိုလည်းဘယ်လိုတွေ့ရလဲလေ့လာတဲ့စာပေမှာ
အနုနီးမှာလည်းကျွန်တော်တို့ကန့်သက်ချက်တွေရှိတာပေါ့လေကန့်သက်ချက်တွေရှိတယ်အဲ့လိုမျိုးအလူလီးနဲ့အောင်မြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာတစ်လုံးတည်းအားလူထုနဲ့အစိုးရကြားထဲမှာဒီနားလည်မှုနဲ့ရှိဖို့လိုပဲပေါ့နော်ပြီးတော့တစ်လုံးတည်းအားကျွန်တော်တို့ကဒီဒီမိုကရေစီဒီဒီမိုကရေစီစပေ့စ်ပေါ့တစ်လုံးတည်းအားကျွန်တော်တို့ကရှိဖို့
ဒီမိုကရေစီသဘောအရလှုပ်ရှားလို့ရတဲ့
ခွေပေါ့ဆရာ
နေပေတဲ့
ခွေလေးကိုကျွန်တော်တို့ကရှိဖို့လိုတယ်အဲ့ဒီခွေမရှိရင်ကျွန်တော်တို့ကလှုပ်ရှားဖို့လှုပ်ရှားဖို့ပိတ်သွားပြီဆိုလို့ရှိရင်လူထုကတခြားဒီနီလာတကူခုနပြောတဲ့ဒီအချမ်းကြီးကိုကျွန်တော်တို့ကတွန်းပို့ခြင်းခံရတယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ဖြစ်သွားတာပေါ့ဆိုတော့ဘာလို့လဲပြီးရင်1962လောက်မှာ66နှစ်မှာကျွန်တော်တို့ဒီ Civil Rights Movement လို့ခေါ်ပြီးအမေရိကန်မှာဖြစ်တဲ့အခါမှာဒီအမေရိကန်နိုင်ငံမှာတစုံတရာဒီမိုကရေစီရင်ကျေးမှုကခိုင်နေပြီဒီသူလှုပ်လှုပ်ကြိုင်လို့ရတဲ့ဂွေတွေရှိနေပြီဒါကြောင့်ကျွန်တော်တို့ကအလူနီးကိုလူတွေကပို့ပြီးတော့အားကိုးကြတဲ့သဘောရှိတာပေါ့ဆိုတော့ကျွန်တော်တို့ကဟိုဒီလိုဓာတ်မျိုးမရှိဘူးလူတို့ကိုလည်းခုနပြောတဲ့ဒီလူတို့လိုမြင်လာတဲ့ဆက်လို့ရှိရင်ကျွန်တော်တို့ကရန်သူလို့မြင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီ regime ပေါ့နော်အဲ့ဒီအာဏာရှင်တွေကိုကြတော့အလူလီးနဲ့ကျွန်တော်တို့ကထုတ်ချဖို့အတွက်လုပ်တဲ့အခါမှာမလွယ်ဘူးလို့ကျွန်တော်ကဟိုမြင်တာပေါ့ဆရာဆိုတော့တစ်ဖက်ကအကြမ်းတီးနဲ့လုပ်ကြတဲ့အခါမှာလည်းလူတို့ရဲ့စိတ်လုံခြုံမှုပေါ့နော်အဲ့ဒီစိတ်လုံခြုံမှုကိုအနည်းနဲ့အများတော့ကျွန်တော်တို့ကပေးနိုင်တာပျော်လင့်ချက်လည်းကျွန်တော်တို့ကဆက်ပြီးတော့ပေးနိုင်တဲ့သဘောရှိတာပေါ့ဒါပေမဲ့ခုနပြောတဲ့တခြားပုံရသေးဆိုလူတွေပေးဆက်ရတယ
်ပေးဆက်ရတယ်
တော့ကျွန်တော်တို့ကဒါကတော့အားလုံးသိတဲ့အတိုင်းဟိုပေးဆက်ရတယ်တော့အများများတော့ဆက်လူနီးကတော့ပေးဆက်ရတယ်နေတော့ဆက်ဒါပေမဲ့အောင်မြင်မှုမအောင်မြင်ဘူးကတော့လူနီးနဲ့လို့လို့လက်လျှော့ပေးမဲ့ကျွန်တော်တို့အာနာရှင်တွေဆိုလို့ရှိရင်တော့လူနီးနဲ့လို့တာတော့အောက်ကူအောင်မြင်နိုင်မှာပေါ့ဒါပေမဲ့အဲ့လိုအာနာရှင်မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အကျန်းလေးတစ်ခုပဲကျွန်တော်တို့ကကျွန်တော်တို့မျှော်လင့်ချက်နဲ့ဒီလူတို့ရဲ့
ခုခံမှုကိုကျွန်တော်တို့ကထိန်းထားလို့နိုင်လို့ရမှာပါအကျွန်တော်တို့အကျန်းဒီလို့ပြောတဲ့လက်နက်ကိုင်လှုပ်ရှားမှုတွေကိုကြည့်လိုက်လို့ရှိရင်လည်းနှစ်ပေါင်းများစွာကြာတာကိုတွေ့ရတယ်နှစ်ကာလတူတူတဲ့အောင်မြင်သွားတဲ့လက်နက်ကိုင်လှုပ်ရှားမှုဆိုတော့အမှကျွားပေါ့ကျွားတော့ဒါကျွန်တော်တို့ပြောလို့ရတယ်ဒါမဲ့ကျွန်တော်အပြင်အမှန်တမ်းဟုတ်တယ်ပြည်ကခုရဲဝေသွားလို့ရှိရင်လူဖွဲ့စည်းတစ်ခုဟ General conflict psychology lunar, Lila Ye Mashija. Now, did Emma win all she in there, Pubio, a Hari Puji, Qua Hari, Miawa de Lu, Duyan. Don't they, but the way people who are who build all their speech. The democracy in Milan Chata, Lushano Yade, never the coup to the Muad of the Mandangamandu, take a message that they never got the Kayama solution, nor Lupa, Juga, Dodoji, Chata, the body that she
was.
ကိုအခုဒီအချမ်းမဖက်လောက်ရှာမှုနဲ့လက်နက်ကိုင်လောက်ရှာမှုတွေကြားတဲ့ညံ့မှုတိဆောင်ရင်းနဲ့ဘယ်လိုများပတ်တယ်ဒီအချိန်တန်လို့ရှင်တော့ကျွန်တော်တို့လူပဲကြီးမှာကျွန်တော်တို့ကလက်နက်ဒီအကုန်လုံးဖြုတ်သိမ်းပြီးတော့ညံ့ရမှုတကယ်ညံ့တဲ့လူပဲကြီးတစ်ခုကိုကျွန်တော်တို့တိဆောင်မယ်ကိစ္စတော့ဘယ်လိုမှမသိလောက်အောင်မှာကျွန်တော်တို့ကရေးရှင်းမှာကျွန်တော်တို့လူပဲကြီးမှာအချမ်းမဖက်တဲ့န
မ်းချက်ဖြစ်ဖြစ်ဒီလက်နက်ကင်တော်လန်ရေးဆိုတဲ့ကိစ္စကအများတော့ကျွန်တော်တို့လက်နက်ကင်တော်လန်ရေးတော့လုပ်လို့မရဘူးတစ်ချိန်ချိန်မှာကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရည်ရွယ်ထားတဲ့လူပွဲစီတစ်ခုတည်ဆောက်ဖို့အတွက်လိုအပ်လို့ရှိရင်ကျွန်တော်တို့ကဒါတွေအားလုံးလက်နက်စုပြီးတော့ပြန်ပြီးတော့ဆွေးနွေးတဲ့ကိစ္စတွေပါပြန်လုပ်ဖို့တော့လိုတာပေါ့ဆင်ဒါပေမဲ့လို့လည်းဘယ်ချိန်မှဆွေးနွေးမလဲဘယ်ချိန်မှကျွန်တော်တို့လက်နက်ကိုဖြုတ်သိမ်းမလဲဒါတွေကတော့ကျွန်တော်နိုင်ငံရေးအဖြေပေးရမယ်အထူးသဖြင့်တော့ကျွန်တော်လူတို့ရှိမှာအဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆရာကျွန်တော်လူပွဲစီကနှစ်ပေါင်းများစွာဒီနိုင်ငံရေးအကြံဖတ်မှုတွေကတော့ရှောက်ကျွန်တော်ကြုံလာခဲ့ကြတဲ့ခါကျတော့ဒီ trauma တွေကကျွန်တော်တို့မှာရှိနေတယ်ဆိုတော့စိတ်နာတွေပြောကြပါဆိုဟုတ်စိတ်နာပါဆရာအဲ့စိတ်နာတွေတော့မှကျွန်တော်တို့ကရှိမှာစိတ်နာတွေတော့မှကျွန်တော်တို့ကရှင်းလို့မပြီးသေးတာနောက်တစ်ဆက်ကြပါလို့ရှိရင်ဆရာရဲ့ပြဿနာပိုကြီးသွားမှာပါဆရာ data တကူကတော့ကျွန်တော်တို့ကတော့အများနဲ့တော့လက်နဲ့ဆိုင်ကူကိစ္စတော့လုံးလို့မရဘူးဒါတော့အလုံးနားလေဒါပေမဲ့ဒီဒါပေမဲ့ဘယ်ဆောက်ထိလက်နဲ့ကန်ရမလဲဆိုတဲ့ဟာတော့စောင့်ကြည့်ရမှာပေါ့ဆရာ
ဟုတ်ပါတယ်အကျန်းဖက်လာပြီဆိုလို့ရှိရင်စိတ်တန်တင့်ညာနေပြုလူမာရောအပြုခံရတဲ့သူမာရောအနာကျက်ဖို့အတွက်အတော်လေအဲဒါစောက်ပါပါလေညှို့ဖွဲ့စီတကူအပို့ပြီးတော့လေရံပက်သဘောလေးပို့များသွားတယ်ပို့တင့်မြတ်ဖို့လည်းပို့ပြီးတော့ခက်ခဲသွားတဲ့သဘောသွားပါလေကိုတွေ့ရတယ်အခုကိုအောင်ကိုလို့လေ့လာနေတဲ့အခါမှာနော်ပဋိပက္ခတစ်ခုတည်းကိုဝင်သွားတဲ့အတိုင်းပြည်ပဲအကြောင်းလဲပါမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာ
နော်ဘလို့သဘောသဘာဝတွေတွေ့ရ
ပဋိပက္ခတွေရောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကဟိုစိတ်ဓာရာတွေကအလုံးမှာရသွားကြတာပေါ့လူတစ်ဖွဲ့လူပွဲဒီမှာစိတ်ဓာရာတွေကအလုံးရသွားကြတယ်ကြာသွားလေလေကျွန်တော်တို့ကပို့ပြီးတော့ဟိုဒီစိတ်အနာတွေကပူကြီးလာလေလေပူဖြစ်ရှင်းရခက်လေပေါ့ဆရာဒီပဋိပက္ခဖြစ်တဲ့နိုင်ငံတွေမှာဖွံ့ဖြိုးရေးဘလို့လုပ်ကြမလဲဆိုလို့ရှိရင်ကျွန်တော်တို့လှုပ်လို့ကျွန်တော်တို့နိုင်ငံလူဟာမျိုးဆိုလို့ရှိရင်လှုပ်ဖို့ကဘလို့မဖြစ်နိုင်ဘူးကျွန်တော်တို့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေနဲ့ပဲရက်တည်ရတဲ့အဆင့်ဖြစ်သွားတာပေါ့နိုင်ငံတကာကလည်းပဲဒီရင်းကိစ္စကိုဝင်ပြီးတော့သူတို့လည်းဝင်ပြီးတော့လှုပ်ဖို့ကမလွယ်တဲ့အခါကျတော့သူတို့ဘက်ကလည်းပဲပြည်ပကဖြစ်လာပြီဆိုလို့ရှိရင်သူစိတ်ဝင်စားတဲ့နိုင်ငံဆိုလို့ရှိရင်ဟိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလောက်ပေးဖို့လောက်ပဲစိတ်ဝင်စားပြီးတော့ဝင်ပြီးရှင်းဖို့တဲ့တိတ်ပြီးတော့စိတ်ဝင်စားတဲ့အခါမှာပြိပကပို့ပြီးတော့ရှည်သွားတယ်ပို့ပြီးကြာသွားတယ်တဘောတော့ကျွန်တော်ရှိတာပါဆရာဆိုအဲ့ကြားထဲမှာတော့ခုနဆရာပြောလို့မျိုးကျွန်တော်ပြည့်စက်ရမှုတွေကတော့ပို့ပြီးတော့များလာတာပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုအခုလေ
းဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့အခုရှင်နေတော့ခဲ့သူကတော့မြန်မာနိုင်ငံကနေလာရောက်ပြီးတော့အမေရိကန်နိုင်ငံ Bright Light တိုက်လို့မှာပြိပကဖေးလာရေးကိုလာရောက်ပြင်ညာပြင်ယူနေတဲ့ကိုအောင်ခုခုဖြစ်ပါတယ်ကျွန်တော်ပေါ်တယ်မှာ
ဒီ OA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ် American အစိုးရကမြန်မာအရေးအတွက်ဒေါ်လာတန်း136တန်းအကူအညီပေးမှာဖြစ်ပြီးဆီအနာသိမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုကူညီမှာဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲအတွင်းနိုင်ငံတကာပြဿနာတွေကြောင့်မြမအရေးမျက်ခြေမပြတ်ဖို့က ကုလသမဂ္ဂကနိုင်ငံတကာကိုသတိပေးထားပါတယ်မြန်မာနိုင်ငံမှာစေသားအယောင်ပြက်ပြဲနေတဲ့ငွေစက်ကူအတုတွေတွေ့နေရတဲ့ဆိုတဲ့သတင်းမဟုတ်ပါဘူးလို့ဘိုးဘံကပြောလိုက်ပါတယ်ဒီလိုထိတ်တန်းရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်ပေါင်းတို့ကပူတွဲပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
But in this report, we have really been able to identify a pattern over the past year, which indicates that this is planned, coordinated, systemic attacks.
လက်ရှိပေါ်ပေါက်နေတဲ့နိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ဆက်ပြီးတော့ဝိုင်းဝန်းဖြေရှင်းကြဖို့ကုလသမဂ္ဂယုံကြည်ကလည်းအစင်ခန်းစာထုတ်ပြန်နေနေပါပဲနိုင်ငံတကာအတိုင်းအဝိုင်းကထရောက်တဲ့အရေးယူဆောင်မှုတွေလုပ်ဖို့လဲတိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့လူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဘက်ကအထောက်အထားနဲ့ပြောပါဆိုပြီးတော့တုံ့ပြန်ပါတယ်
အမေရိကန်ဆိုရရဲ့2023ဘဏ္ဍာရေးဘတ်ဂျက်ထဲမှာမြန်မာအရေးမျက်ခြေမပြတ်ဖို့ဆက်ပြီးတော့ဝိုင်းဝန်းဖြေရှင်းကြဖို့ကုလသမဂ္ဂယုံချုပ်ကလည်းအစင်ခန်းစာထုတ်ပြန်နေနေပါပဲနိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပါအဝင်ကမ္ဘာရေးရာကိစ္စရပ်တွေကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအရေးကိုအာရုံစိုက်မှုတွေလျှော့ချလို ုင်ငံတွေအတွက်လည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ136တန်းကိုအမေရိကန်နိုင်ငံတိုင်းဌာနကတုံးဆွဲမဲ့ဘတ်ဂျက်စည်းအောင်မှာဖော်ပြထားပါတယ်။2022ခုနှစ်အမေရိကန်ဆိုရရဲ့ဘတ်ဂျက်ဥပဒေမှာမြန်မာနိုင်ငံစစ်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနာမည်နဲ့တကွဖော်ပြထားတာပါ။မျိုးသားညီညွတ်ရေးဆိုရ NUG ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH အာဏာဖီဆိုင်လှုပ်ရှားမှု CDM နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေကိုအကူအညီတွေပေးရမှာဖြစ်ပါတယ်။ဒါပေမဲ့အကူအညီတွေကိုလက်နက်ကိုင်ဒေါ်လာရေးအတွက်အသုံးပြုလို့မရဘူးလို့အတိအကျပြဋ္ဌာန်းထားတာကြောင့်အမေရိကန်ရဲ့ဗန်ဒါရေးထောက်ပံ့မှုတွေကိုတခြားလှုပ်ရှားမှုတွေမှာလာအသုံးချရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအတွက်ဘတ်ဂျက်ငွေကိုဘယ်အချိန်မှဘလို့စတင်ခွဲဝေသုံးဆွဲမှာလဲဆိုတော့အသေးချာမသိရသေးဘူးလို့မြန်မာရေထောက်ခံအားပေးနေတဲ့အမေရိကန်မဟာမိတ်အဖွဲ့ USACM က VOA ကိုပြောဆိုထားပါတယ
်။မြန်မာနိုင်ငံဒေသအတော်များများမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေမပြတ်ဖြစ်ပွားနေပါတယ်။လားနဲ့ချီပေါပေါက်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေပါတယ်။ချင်းပင်နယ်ဖလန်းမတူပီထန်တလန်ကံပလဲနယ်စကိုင်းတိုင်းကလေးမြို့နယ်ထက်ကဒေသခံတွေအိန္ဒိယနဲ့ဆက်မီဇိုရမ်ဘက်ကိုဆက်ပြီးတော့ထွက်ပြေးတန်းရှောင်နေရပါတယ်။ရှင်လုံအိန္ဒါတွေလည်းမရှိတဲ့အိန္ဒိယနဲ့ဆက်ကစစ်ရှောင်စခန်းတွေမှာရေးကလည်းရှားပါးနေပြီးတော့ဝမ်းပြက်ယောဂါတွေလည်းဖြစ်နေတယ်လို့အကူအညီပေးအဖွဲ့ဝင်တို့ကပြောပါတယ
်။ဘယ်မှာလူ2000လူပေါ့လားရှင်။ဆောင်းရီကပြီးတုံးနေရတဲ့ချိန်တွေရှိတယ်။နောက်ပြီးတော့အဲချောင်းကိုသူကဝမ်းမှာလည်းမစင်သွားလိုက်ပို့သွားလိုက်အချောင်းကြီးပြန်သုံးလိုက်ဆိုတော့ဒီ1-1ပြင်ရတော့သူများတယ်
ဆက်ရတာဒီမိန်းသားတွေပါလေကမတူးရတဲ့ခါကျတော့သူတို့အကျုံရမှာဆုံးပြနေတဲ့စီနေလက်ရှိတော့နောက်ပြီးတော့တောက်တုံးကြီးရလဲသူတက်ပြီးတောက်လာတော့ချောင်းကြီးပဲတောက်ကြလာတော့သူတို့ပြောပြချင်းပါပဲ။ဒါအပြင်ကြားပြင်းတဲ့ဒီမော့ဆူမျိုးနဲ့ဖက်မှာလဲတိုက်ပွဲတွေမပြတ်တဲ့အတွက်အိုးအိမ်ပြစ်ပြီးထွက်ပြေးနေရသူကနေစဉ်တိုးလာနေတယ်လို့တောင်းတဲ့ချီရှိလာပြီးဖြစ်တဲ့ဒုက္ခတွေကြမှာလဲအလားတူ
ူရှင်တွေရှာပါလာပြီးတော့စစ်ရှောင်စခန်းတွေမှာလိုအပ်ချက်တွေပိုတိုးလာနေတာဖြစ်ပါတယ်။ကရင်ပြည်နယ်တဲကလက်ကစ်ကောကျိုင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းမှာပဲနေစဉ်တိုက်ပွဲဖြစ်ပွားနေတာပါ။စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မဟာ6ကတတိပေးလိုက်ပြီးနောက်ပိုင်းစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့ပြီးတက်လာတဲ့အတွက်ဒီရက်ပိုင်းမှာတိုက်ပွဲတွေပိုဆိတ်လာတာပါ။လေကိတ်ကောဒေတာမှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် KNU ထိချုပ်ရတမဟာအတီတီပါဝိုးအိမ်ဆွမျိုးထွက်ပြေးနေရတဲ့ပြည်သူက9000လောက်တိုးလာတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ထားပါတယ်။လက်တလောတိုက်ပွဲတွေကြောင့်တောင်ရင်မြစ်တဝိုက်ခလုံးနေရတဲ့စစ်ရှောင်းပြည်သူတွေလည်းနေရမပြန်နိုင်ကြသေးပါဘူး။တနင်္လာရီတိုင်းပူလောမြို့နယ်ဖက်မှာလည်းစစ်တပ်ကိုအလိုရှိတဲ့ပြူစောထီတပ်ဖွဲ့ဝင်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမတ်လ19ရက်နေ့က3နာရီကြာတိုက်ပွဲတွေပထမဆုံးပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီနောက်အဲ့ဒီနေရာကိုစစ်တပ်ကတပ်ဆွဲထားပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာထွက်ပြီးတော့တင်းရှောင်နေကြပါတယ်
။မြန်မာနိုင်ငံကနေဇန်နဝါရီလတုန်းကထွက်ခွာသွားကြတဲ့ပြင်သစ်ခြေဆိုင် Total နဲ့အမေရိကန်ခြေဆိုင် Chevron ရေနံစွမ်းအင်ကုမ္ပဏီကြီးတွေနေရာမှာထိုင်းခြေဆိုင်ရေနံစွမ်းအင်ကုမ္ပဏီဖြစ်တဲ့ PTTEP ကအစားထိုးဝင်ရောက်လာပါတယ်။ထိုင်းနိုင်ငံရဲ့တန်ငွေလိုအပ်ချက်50ရာခိုင်နှုန်းကိုဖြည့်တင်းပေးနေတဲ့ရတနာတန်းငွေစီမံကိန်းကနေစွမ်းအင်ကုမ္ပဏီကြီးတွေထွက်ခွာသွားကြတဲ့အတွက်တဘာဝတန်းငွေဖြန့်ချီမှုအနှောက်အယှက်မဖြစ်စေရေးထေချာစဉ်းစားပြီးမှစီမံကိန်းကိုလက်ပြောင်းယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ PTTEP ကုမ္ပဏီကမတ်လ14ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့ပူရဲတင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။ Ukraine ပိုင်နယ်ထဲအတန်းထက်50လောက်မြန်နဲ့ hypersonic missile တုံးနဲ့ပထမဆုံးအကြိမ်တိုက်ခိုက်ခဲ့ကြောင်းရုရှားကပြောဆိုနေချိန်မှာပဲစနေနေ့က Ukraine သမ္မတ Volodymyr Zelensky ကဗီဒီယိုကြေးထုတ်ပြန်ပြီးရုရှားနဲ့အလုံးစုံပတ်ဝန်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအနောက်မြောက်ပိုင်းကမြောက်လက်နဲ့တူလောင်ရုံရှိတယ်လို့ဆိုတဲ့နေရာကိုပြစ်မှတ်ထားပြီး hypersonic missile တုံးနဲ့ပထမဆုံးအကြိမ်ဖြစ်နေပစ်ခတ်ခဲ့တယ်လို့ရုရှားစစ်တပ်အရာရှိတွေကစနေနေ့မှာပြောပါတယ်။တောက်ကြနေကပစ်ခတ်မှုနဲ့ပတ်သက်လို့ရုရှားရဲ့အခုလိုပြောဆိုချက်အတွက်တီးခြားအတည်ပြုချက်တော့မရသေးပါဘူး။မြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရိမ်ကြောင်းနဲ့မြန်မာပြည်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ရေးဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တိုက်တွန်းလိုက်ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဖန်ဆီးထားသူတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့လဲဂျပန်နဲ့အိန္ဒိယနှစ်နိုင်ငံထိပ်တန်းဆွေးနွေးပွဲအပြီးစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုပေါ်အိန္ဒိယကတုံ့ပြန်ဆောင်ရွက်ဖို့အတွက်ဂျပန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ယူကရိန်းချုပ်ချုပ်မှုကလက်ရှိကမ္ဘာအခင်းချင်းရဲ့အခြေခံအုတ်မြစ်ကိုလှုပ်ခါစေခဲ့ကြောင်းနဲ့ဒီကိစ္စအပေါ်ရှင်းရှင်းလင်းလင်းတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကစနေနေ့မှာအိန္ဒိယဝန်ကြီးချုပ်ကိုပြောကြားခဲ့တာပါ
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line to 3249တို့ကနေတင်ဆက်ခဲ့တာပါ။တောတာရှင်နဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.